ဖြူအမေရိကန်တန်ကနေမတ်လ18ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာစီစဉ်နေကိုမနက်9:00တီလိုင်းနိုမီတာ24 32နဲ့39တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာဆိုရင်တော့
I paid him for 6 bottles of champagne.But he pulled a fast one.
Pull a fast one, so that American Indian go na sin ya ma phit par de. Ain naw to Patsin Ganna di ma raw Tiyo nai ngai ye si bwa ye chang go tin set pi thar de si bwa ye Ganna Tudra song le American takwin season ni go le thau lwin pi ma phit par de. Di de ga ma yin song naw Gaba Tadin Media de ga Myanmar nai ngai chang go na sin ya ma ba. U San Mo we ga su si tin set pi thar par de khmyar.
ပထမအဦးဆုံးတင်ပြချင်တာကတော့မကြာခင်ကာလအတွင်းဖြစ်ပေါ်လာတဲ့ဈေးကွက်မတည်ငြိမ်မှုတွေကိုမြန်မာနိုင်ငံအနေနဲ့ရှောင်လွှဲနိုင်မှာမလားဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှင် Dan Steinbock က economywatch.com အင်တာနက်စာမျက်နှာမှာရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်။ရာစုနှစ်တစ်ဝက်အထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံအတွက်ချက်ချင်းလက်ငင်းကြုံတွေ့နေရတဲ့စိန်ခေါ်မှုကတော့ပြုပြင်ပြောင်းလဲရေးတွေအရှိန်ဟုန်မပြတ်ဆက်လက်ပြီးတော့လှုပ်သွားနိုင်ဖို့ရဲ့နိုင်ငံအတွင်းကစက်မှုလုပ်ငန်းတွေရဲ့ပုံသဏ္ဍာန်တွေပြောင်းလဲပေးဖို့ရဲ့နိုင်ငံရခြားကယင်းနှီးမြုံနှံမှုတွေပိုပြီးတော့ရရှိအောင်လှုပ်ဆောင်ပေးဖို့စတာတွေဖြစ်တယ်လို့အစချီပြီးတော့ရေးသားထားပါတယ်။မကြသေးခင်ကမြန်မာပြည်ကကြားခဲ့ရတဲ့သတင်းတွေအရတော့အမေရိကန်ပြည်ထောင်စုဥရောပနဲ့ဂျပန်နိုင်ငံတို့အတွက်စိတ်မသက်မသာဖြစ်ကြရတယ်လို့ဆိုပါတယ်။လူမှုအတိုင်းဝန်းအတွင်းအငင်းပွားပွေရာကိစ္စတွေဟာသဘောအလျောက်ဖြစ်ပေါ်လာတဲ့ဆိုပေမဲ့အဲ့ဒီဖြစ်ရတဲ့ဟာစီးပွားရေးကိုတွယ်ဝိုက်ပြီးတော့ဂရဲရိုက်ခတ်မှုတွေဖြစ်စေပါတယ်။ပထမအဦးဆုံးကိစ္စကတော့နယ်စည်းမထားဆရာဝန်များအဖွဲ့ရဲ့အထောက်အကူပေးရေးလုပ်ငန်းတွေကိုရပ်တန့်ဖို့အမိန့်ထုတ်ပြန်လိုက်တာပဲဖြစ်ပါတယ်။နေစည်းမထဆရာဝန်များအဖွဲ့ဟာပဲလိုက်တဲ့ရခိုင်မွတ်စလင်ရိုဟင်ဂျာတွေအပေါ်ဦးစားပေးဆက်ဆံမှုတွေရှိနေတယ်ဆိုပြီးတော့နိုင်ငံတော်သမ္မတရုံးကစွပ်စွဲပြောဆိုပါတယ်။နောက်တစ်ခုကတော့သမ္မတကိုယ်တိုင်မျိုးဆောင်ဥပဒေဆိုတာကိုပြဋ္ဌာန်းသင့်မသင့်စဉ်းစားဖို့လွှတ်တော်ကိုတင်သွင်းခဲ့တဲ့ဖြစ်ရပ်ဖြစ်ပါတယ်။အဲ့ဒီဥပဒေကန့်သတ်မှုဟာဒေါ်အောင်ဆန်းစုကြည်မှာအပြစ်ရှိတယ်ဆိုတဲ့အရေးလက္ခဏာတွေပြသတဲ့လုပ်ရက်လည်းဖြစ်ပါတယ်။ဦးသိန်းစိန်သမ္မတဖြစ်လာပြီးတဲ့နောက်ပြပြင်ပြောင်းလဲရေးတွေပြုလုပ်ပြီးအမေရိကန်နဲ့ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးတွေပုံမကောင်းမလာအောင်ကြိုးပမ်းခဲ့ပြီးတဲ့နောက်အနောက်နိုင်ငံတွေဘက်ကကုန်သွယ်ရေးတွေရင်းနှီးမြှုပ်နှံမှုတွေပြုလုပ်ဖို့အလင်းမြန်ပဲဝင်လာကြပါတယ်။စီးပွားရေးအရတော့မြန်မာနိုင်ငံဟာပထဝီအနေအထားအရရာစုနှစ်ဝက်လောက်ဖွံ့ဖြိုးတိုးတက်မှုတွေနောက်ကျကျန်နေခဲ့တာပါ။မြန်မာနိုင်ငံရဲ့အကျယ်အဝန်းဟာပြင်သစ်နိုင်ငံလောက်ရှိတယ်ဆိုပေမဲ့နှုတ်ပြတဲ့အလုပ်သမားတွေရှိသလိုတဘာဝအရင်းမြစ်တွေလည်းရှိပါတယ်။တဘာဝဓာတ်ငွေ၊ကျင်းနီ၊သစ်၊ကြောင်းမြေရနာစတာတွေရှိပါတယ်။2012ခုနှစ်နဲ့2013ခုနှစ်ကာလအတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာ 6.5 ရှိခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရကမြန်မာနိုင်ငံအတွင်းအကျိုးစီးပွားရင်းနှီးမြှုပ်နှံမှုတွေကိုတရုတ်နိုင်ငံနဲ့အနောက်နိုင်ငံတွေကြားတင့်တင့်လျှောက်ပတ်မှုရှိအောင်စ조사နေကြရပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာစီးပွားရေးတခုတည်းသာမဟုတ်ပဲနိုင်ငံရေးနဲ့ဆိုင်တဲ့အန္တရာယ်တွေကလည်းရှိနေပါသေးတယ်။ပြည်တွင်းကလူမျိုးစုရေးရာကိစ္စ၊ဘာသာရေး၊သဘောတရားရေး၊ကွဲလွဲမှုကိစ္စတွေဟာလက်ရှိပြုလုပ်နေတဲ့ပြုပြင်ပြောင်းလဲမှုပေါ်စိန်ခေါ်မှုတွေရှိနေသေးပါစသဖြင့်ရေးသားတင်ပြထားပါတယ်။နောက်ထပ်တင်ပြခြင်းနဲ့ဆောင်းပါးတစ်ပုဒ်ကတော့ Is Culture at Risk in Myanmar ဆိုတဲ့ခေါင်းစဉ်နဲ့ PBS News Hour Online စာမျက်နှာမှာအမှုပညာရေးရာဆိုင်ရာသတင်းတော်အကြီးအကဲ Jeffrey Brown ရေးသားထားတဲ့ဆောင်းပါးပါ။သူက
ကျွန်တော်လေးစိတ်ကနေမြို့ထဲကိုသွားဖို့တက္ကစီစီးတော့ရင်မောင်းသူကကားရဲ့လက်ရာပဲချမ်းမှနေရာယူလိုက်ပါတယ်။ဒါဆိုရင်ရင်သွားလာမှုပုံစံဟာဗြိတိရှဆန်တဲ့ပုံစံပဲလို့ထင်လိုက်ပါတယ်။ဒါပေမဲ့ကားထွက်လာချိန်မှာတော့ကျွန်တော်အထင်နဲ့တက်တက်ဆင်လွဲနေတာကိုတွေ့လိုက်ရပါတယ်။ရင်မောင်းနှင်တဲ့စနစ်ကလက်ရကံမောင်းစနစ်ပါ။ကျွန်တော်ကတော့ရှေ့ကိုကြည့်ရမလား၊မျက်စိနှလုံးကိုပဲမှိတ်ထားရမလား။ရင်မောင်းကတော့ဘယ်ဘက်ကနေပြီးတော့ပဲမမြင်မကန်းနဲ့ကြော်တက်နေပါတော့တယ်။ဆယ်စုနဲ့ငါးစုလောက်မြောက်ကိုရီးယားနိုင်ငံလိုအာဏာရှင်အစိုးရကအုပ်ချုပ်ခဲ့တဲ့နိုင်ငံအတိုက်ခံတွေကိုပြိနှိပ်လွတ်လပ်စွာပြောဆိုခွင့်ကိုပိတ်ပင်တဲ့ဆရာနာရှင်စနစ်လက်အောက်ကနေနိုင်ငံရေးစီးပွားရေးယဉ်ကျေးမှုစတာတွေကိုဖွင့်ပေးလိုက်တဲ့နိုင်ငံအကြောင်းသတင်းရေးသားဖို့ရောက်လာခဲ့တာပါဟိုတယ်ကမ်းတွေမှာတွေ့ရတဲ့မဂ္ဂဇင်းတွေမှာဖော်ပြထားတာတွေကလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းထုတ်ဝေခွင့်မပေးတဲ့အရေးသားတွေတချို့ဈေးဆိုင်လေးတွေမှာဆိုရင်နှစ်ပေါင်းများစွာနေအကျေကျုပ်ချခံထားရတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ရဲ့ပုံတွေကိုတွေ့ရပါတယ်အစရှိသဖြင့်မြင်ငွင်းတွေကိုခြုံပြီးရေးသားထားပါတယ်။အကြောင်းစုံကိုဖတ်ရှုချင်တဲ့ဆိုရင်တော့ www.pbs.org internet စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဥဆံမိုးဝေစူးစီးပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ပတ်စဉ်ကဏ္ဍတွေကိုမထုတ်လင့်ခင်မှာအခုတစ်ခါတင်ဆက်ပေးမှာကတော့ American Indian အသုံးနှုန်းနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီနေ့ပြည်တင်ပြမယ့် Idiom အသုံးကတော့
Pull a fast one.
ဖြစ်ပါလေ။စာလုံးပေါင်းက PULL pull ကဆွဲတာ A တခု FAST fast ကလှင်တာမြန်တာ WONE 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ Idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှပ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုシャンペーンရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ Next English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာသန်းတင်ပြပေးသွားတာဖြစ်ပါတယ်ခင်ဗျာ။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာပါ။ဖွံ့ဖြိုးမှုအရှိန်ဟုန်တွေနှေးကွေးနေပြီမဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုအရှိန်မပြတ်ထိန်းထားနိုင်မှာဖြစ်တဲ့အကြောင်းပေကျင်းမြို့တော်ကတရုတ်မျိုးသားပြည်သူ့ကွန်ဂရက်ရဲ့နှစ်ပတ်လည်ညီလာခံအဆုံးသတ်ချိန်မှာဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဒါမှလည်းဗန္နာရေးကုန်ထုတ်လုပ်မှုကုန်သွယ်ရေးစတဲ့ကဏ္ဍတွေမှာတိုးတက်အောင်လုပ်ရမယ့်ကိစ္စတွေရှိနေတာကိုလည်းသတိပေးခဲ့ပါတယ်။စီးပွားရေးပါဝင်ပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့တရုတ်ကောင်ဆောင်တွေရဲ့ရည်မှန်းချက်တွေကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုအောင်လွင်ဦးကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ပြည်ရင်းကုန်ထုတ်လုပ်မှုပမာဏ GDP 100ရာခိုင်နှုန်းတစ်ဝိုက်လောက်နဲ့ကမ္ဘာမှာအမေရိကန်ပြီးရင်ဒုတိယစီးပွားရေးအင်အားအကြီးအမားဆုံးဖြစ်လာတဲ့တရုတ်နိုင်ငံဟာတိုးတက်မှုတွေနှေးကွေးလာနေပေမဲ့ဒီထက်ပိုပြီးကျဆင်းမသွားအောင်ထိန်းထားမှာဖြစ်တဲ့အကြောင်းတရုတ်ဝန်ကြီးချုပ်လီကာချင်းကပြောပါတယ်။စိန်ခေါ်မှုတွေရှိနေတာကိုအတိအမှတ်ပြုပြောဆိုခဲ့ပေမဲ့အလုတ်အကင်သည့်100တန်းလောက်ဖန်တီးရေးပါဝင်တိုးတက်မှုတွေကိုထိန်းထားနိုင်မဲ့မူဝါဒတွေနဲ့စီးပွားရေးကိုကြားခံသွားမှာဖြစ်တယ်လို့လည်းတရုတ်မျိုးသားပြည်သူ့ကွန်ဂရက်ရဲ့နှစ်ပတ်လည်ညီလာခံအပြီးမှာပဲဝန်ကြီးချုပ်ကပြောဆိုခဲ့တာပါပြီးခဲ့တဲ့နှစ်ထဲတိုးတက်မှုနှုန်း 9.8% ကနေရှိခဲ့ပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်ရမယ်လို့မျှော်လင့်ထားတဲ့ဒီနှစ်မှာတော့တိုးတက်မှုနှုန်းသိသိသာသာကျဆင်းမသွားဖို့ရည်ရွယ်ထားတဲ့အကြောင်းလဲညီလာခံအပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကပြောဆိုသွားပါတယ
်我不否认今年可能会有更复杂的因素我们之所以啊
ဒီနှစ်မှာပိုပြီးရှုပ်ထွေးတဲ့အခြေအနေမျိုးတွေကြုံရမယ်ဆိုတာကတော့မငင်းနိုင်ပါဘူးဒီတဲ့အတိုင်းဒီနှစ်အတွက် GDP ကို 9.5% ခန့်နှုန်းတဝိုက်လောက်ရည်မှန်းထားပါတယ်။ကျွန်တော်တို့စဉ်းစားထားတာကတော့အလုတ်ကန်ရဖို့လူတွေရဲ့ဘဝတိုးတက်ကောင်းမွန်လာဖို့နဲ့မြို့ပြရောကြီးလက်မှာပါဝင်ငွေတိုးလာဖို့ပါ။ GDP ပမာဏနဲ့ကိန်းဂဏန်းတွေထက်လူတွေရဲ့နေရေးထိုင်ရေးအလုတ်ကန်ရရှိရေးတွေကိုအာရုံစိုက်လုပ်နိုင်တာတွေရှိပါတယ်
။ယင်းနှမြုံနှံမှုကုန်ထုတ်လုပ်မှုလက်လီရောင်းချမှုတွေဟာနှစ်ပေါင်းများစွာအတွင်းပထမဆုံးအချိန်ကြာဆင်းလာတဲ့သတင်းတွေနဲ့အတူတရုတ်ဘူဟန်အနေနဲ့ငွေကြေးဆိုင်ရာမူဝါဒတွေကိုရှော့ပေါလာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေတာပါတရုတ်စီးပွားရေးလုပ်ငန်းကြီးတချို့မှာပြဿနာတွေပေါ်ခဲ့ရာကပေးစရာရှိတာတွေမပေးနိုင်တဲ့အဖြစ်မျိုးတွေနဲ့ကြုံခဲ့ရတဲ့အတွက်လည်းအစိုးရအနေနဲ့ဗန္ဒာရေးအရာကြားခံပေးနိုင်မဲ့မူဝါဒတွေကျင့်သုံးလာနိုင်တယ်လို့ကြွမ်းကျင်သူတွေသုံးသပ်နေကြပါတယ်နောက်တစ်လုံးမှာလည်းတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းကြီးတွေရဲ့ကျွေးမီပမာဏဟာမကြုံဘူးလို့မြင်မာနေတာပါ Reuters သတင်းဌာနရဲ့စမ်းစစ်ချက်တစ်ခုမှဆိုရင်လဲဗန္ဒာရေးလုပ်ငန်းတွေမဟုတ်ကြတဲ့အကြီးစားနဲ့အလတ်စားလုပ်ငန်းပေါင်း945ခုရဲ့ကျွေးမီပမာဏဟာ2008ခုနှစ်ဒီဇင်ဘာလကနေ2013ခုနှစ်စက်တင်ဘာလအတွင်း260ရာခိုင်နှုန်းကျော်အထိမြင့်တက်ပြီး အမေရိကန်ဒေါ်လာ 4.84 ထရီလီယံရှိနေတာကိုတွေ့ရှိခဲ့ကြပါတယ်။တရုတ်ဝန်ကြီးချုပ်ကတော့ဒီလိုဗန်နာရေးပြဿနာတွေရှိနေတဲ့ဆိုပေမဲ့စိုးရိမ်ရလောက်တဲ့အဆင့်ထိမဟုတ်ဘူးလို့ပြောဆိုခဲ့တာပါ
။去年在经济下行压力加大的情况下，我们果断决定啊，全面审计政府性债务。
ဒီနိုင်ငံစီးပွားရေးကျဆင်းလောက်အောင်ဖိအားတွေဖြစ်ခဲ့ရတဲ့ဗန်ဒါရီနဲ့ဂျွီမီအန်ဒရယ်တွေကိုကျွန်တော်တို့အသေးချအာရုံစိုက်ပါတယ်။မနှစ်တုန်းကလည်းအစိုးရရဲ့အကြွေးတွေနဲ့ပတ်သက်လို့ကြကြနနစီးရင်စစ်ကြည့်တာမှာအစိုးရအတွက်စိန်ခေါ်မှုတွေရှိနေတာကိုတွေ့ခဲ့ရတာပါ။စီးရင်စစ်ကတွေ့တဲ့အတိုင်းလည်းအများပြည်သူသိနိုင်အောင်ထုတ်ပြန်ခဲ့တယ်လို့ရလဒ်တွေအရဆိုရင်တော့အန်ဒရယ်ရှိတဲ့အခြေအနေကိုလည်းထိန်းထားနိုင်ပါတယ်။ GDP နဲ့ဂျွီမီပမာဏအချိုးကျတွက်ကြည့်ရင်လည်းနိုင်ငံတကာကအတိအမှတ်ပြုထားတဲ့စိုးရင်စရာအဆင့်ထက်နေနေတာကိုတွေ့ရမှာပါအကျွေးတွေအများစုကတော့ရင်းနှီးမြှုပ်နှံမှုအပိုင်းမှာတွေ့ရပြီးအစိုးရအနေနဲ့ဖြစ်နိုင်ခြေရှိတဲ့အန်ဒရယ်မျိုးကိုလည်းဂရုမစိုက်ဘဲနေမှာမဟုတ်ပါဘူ
းဗန်နိုင်းလုပ်ငန်းတွေမှာပြဿနာတွေမပေါ်အောင်မှန်မှန်မကန်လုပ်နေကြတဲ့ဗန်လုပ်ငန်းတွေအပေါ်လှုပ်ထုံးလုပ်နည်းတွေတင်းကျပ်သွားမယ်လို့လည်းတရုတ်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါအစိုးရကိုယ်တိုင်စီးပွားရေးမှာအခက်အခဲတွေကြုံရမဲ့အခြေအနေတွေကိုလက်ခံထားတဲ့အတွက်လည်းပြုရင်ပြောင်းလဲရေးအစီအစဉ်တွေဒီနှစ်မှာပိုတွေ့လာရလိမ့်မယ်လို့လည်းအများကမျှော်လင့်နေကြပါတယ်။နှစ်ပေါင်း30လောက်ဆယ်ရာခိုင်နှုန်းကျော်စီးပွားရေးတိုးတက်မှုတွေကိုတွန်းအားပေးခဲ့တဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပြပကိုကုန်ပစ္စည်းတင်ပို့နေတဲ့ပုံစံတွေကနေပြုရင်ပြောင်းလဲဖို့အတွက်လည်းတရုတ်ခေါင်းဆောင်တွေပြီးခဲ့တဲ့နှစ်ထဲမှာကြေညာထားကြတာပါ။ဒါမှမဟုတ်လက်တလောအခြေအနေမှာတော့တရုတ်စီးပွားရေးဘိုးဦးစီးစနစ်နဲ့ကျင့်သုံးနေတဲ့မူဝါဒတွေဟာရေရှည်အတွက်ထိရောက်တဲ့အပြောင်းလဲတွေဖြစ်လာနိုင်မှာမဟုတ်ဘူးလို့ဟောင်ကောင်မှာရှိတဲ့တရုတ်တက္ကသိုလ်နဲ့တရုတ်နိုင်ငံရေးရာသုတေသနဌာနရဲ့တွဲဖက်ပမောက္ခဝီလီလမ်ကသုံးသပ်ပါတယ
်။ this heavy-handed top-down chain of command may not succeed in the long run.
စီးပွားရေးတည်ဆောက်ရမှာလွတ်လပ်ခွင့်ပေးဖို့နဲ့လူမှုအတိုင်းအဝိုင်းကတက်တက်ကြွကြွပါဝင်ခွင့်ပေးရမယ့်နေရာမှာတင်းတင်းကြပ်ကြပ်ကင်တွယ်ပြီးပေါ်ကနေအောက်ကိုညွှန်ကြားတဲ့ပုံစံမျိုးကရေရှည်မှာအောင်မြင်ခြင်းမှအောင်မြင်ပါလိမ့်မယ်။
ချင်းနဲ့မှာပဲတရုတ်နိုင်ငံအနေနဲ့ကုံသွယ်မှုတွေမှာစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာပါအဓိကကုံသွယ်ဘက်တန်းပြေတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့လည်းအခြေတင်ဖြစ်စရာတွေမကြာခဏကြုံတွေ့နေရတာဖြစ်ပါတယ်အထူးသဖြင့်ကတော့တရုတ်နိုင်ငံသုံးရွှေငွေတန်ဖိုးကိုရှစ်တင်လာတဲ့လျှော့ချထားတဲ့အတွက်ကုံသွယ်မှုတွေမှာတစ်ဖက်ဆောင်းနေဖြစ်နေရတယ်ဆိုပြီးအမေရိကန်ကတရုတ်နိုင်ငံကိုအပြစ်တင်နေတဲ့အတွက်လည်းဆက်ဆံရေးမပြေမလည်ဖြစ်နေရတာပါဒါပေမဲ့လည်းတရုတ်ဝန်ကြီးချုပ်ကတော့ပြီးခဲ့တဲ့နှစ်ထဲအမေရိကန်ပြည်ထောင်စုမှာသမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီချင်းဖင်တို့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးစီးပွားအတွက်ဆွေးနွေးနိုင်ခဲ့တာတွေဟာအလားအလာကောင်းနေဖြစ်နေပြောဆိုသွားခဲ့ပါတယ်
။中美啊的共同利益可以说是远远大于分歧。
တဘောတာကွဲပြားမှုတွေထဲဘုံအကျိုးစီးပွားကပိုများပါတယ်။နှစ်နိုင်ငံကြားကုန်သွယ်မှုပမာဏဟာဆိုရင်လည်းပြီးခဲ့တဲ့နှစ်ထဲဒေါ်လာ920ဘီလီယံအထိရှိခဲ့တဲ့အတွက်အကြမ်းပြင်းတွက်ကြည့်မယ်ဆိုရင်ပဲတနာယီကိုဒေါ်လာတန်း100ရှိပါတယ်။အခုဆိုရင်နှစ်နိုင်ငံအကြားရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်ရဖို့ညှိနှိုင်းနေကြတာပါ။ဒါကြောင့်လဲတရုတ်အမေရိကန်ဆက်ဆံရေးမှာနောက်ထပ်အလားအလာကောင်းတွေပေါ်လာအောင်လုပ်နိုင်ပါတယ်။ပညာရှိတဲ့သူကဘုံအကျိုးစီးပွားကိုရှာပြီးပညာမဲတဲ့သူကတော့သဘောထားမတိုက်ဆိုင်တာတွေကိုအာရုံစိုက်တယ်ဆိုတော့တရုတ်ဆိုရိုးစကားတစ်ခုလည်းရှိပါတယ
်။ကုန်သွယ်မှုတွေမှာအခြေတင်ဖြစ်စရာတွေကျင်းဝါလေးရှိတဲ့ဥရောပသမဂ EU နဲ့လည်းပြန်လည်လေးစားမှုတွေဆက်သွယ်မှုတွေနဲ့ပြည်လဲအောင်ဖြည့်ရှင်းသွားနိုင်မှုမျှော်လင့်ထားတဲ့အကြောင်းတရုတ်ဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါဒီချိန်ထဲမှာပဲတရုတ်နိုင်ငံကလုပ်ငန်းတွေအနေနဲ့လည်းလုံယိုးလုံစင်ဈေးကျွတ်ကျွတ်ကုန်ပစ္စည်းတွေထက်အရေးသွေးမီတဲ့အဆင့်မြင့်ကုန်ပစ္စည်းတွေကိုထုတ်လုပ်ပြီးနိုင်ငံတကာဈေးကွက်မှာဝင်ဆက်အောင်လုပ်ဖို့လိုအပ်နေတာကိုလည်းအလေးထားပြောသွားခဲ့ပါတယ်တရုတ်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးမှာအရေးကြီးတဲ့မူဝါဒတွေကိုတကားပိတ်ဆွေးနွေးခဲ့ကြတဲ့နှစ်ပတ်လည်ညီလာခံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့စီးပွားရေးအတွက်စိန်ခေါ်မှုတွေအဖြစ်ကျင့်ပျက်ချစားမှုပြဿနာကုန်ထုတ်လုပ်မှုလုပ်ငန်းတွေရဲ့နောက်ဆက်တွဲပတ်ဝန်းကျင်ညဉ့်ဉန်းမှုစတာတွေကိုထိန်းချုပ်သွားမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောဆိုသွားခဲ့တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာလိုက်ပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ
ကောင်းလွေဦးစီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါထုတ်လွှင့်ပေးမှာကတော့ဒေါက်ခင်ဆိုဝင်းစီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်ဖြစ်ပါတယ်2012ခုနှစ်စက်တင်ဘာလကထုတ်လွှင့်ခဲ့တဲ့အမေရိကန်ပြည်ထောင်စုစာပို့လုပ်ငန်းအကြောင်းတစ်စီးတစ်စောင်းကိုသောရရှင်တချို့ရဲ့တောင်းဆိုချက်အရဒီတစ်ပတ်သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်မှာပြန်ပြီးတော့ထပ်မံထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့စာပို့လုပ်ငန်းအကြောင်းတစ်စီးတစ်စောင်းလေ့လာကြမယ်လို့စီစဉ်ထားပါတယ်ရှင်။
USPS American စာပို့လုပ်ငန်းကဒီနှစ်ဒေါ်လာတန်ပေါင်း1000ကျော်တောင်မှအရှုံးပေါ်နေလို့ဆို
ဟုတ်တယ်နန္ဒာရေဒီနှစ်ဧပြီလကနေဇွန်လအထိ3လအတွင်းမှာပဲဒေါ်လာတန်ပေါင်း9000ကျော်တောင်ရှုံးလာလीAmerican ဘဏ္ဍာနှစ်ကုန်ဆုံးပဲစက်တင်ဘာလကုန်မှာဆိုရင်ဒေါ်လာတန်ပေါင်း1000ကျော်ကျော်ရှုံးမှာတဲ့
ဒီလောက်တောင်ရှုံးနေရင်စားတိုက်ကနေစာပို့ဖို့တောင်ခတ်တော့မှာပဲစာပို့သမားတွေပုံမှန်မလာနိုင်ရင်လည်းဒုက္ခပဲ
ဒီကလေးတော့အမေရိကမှာများစာရိုက်ကစာဝင်မျောတဲ့လူအားရှိသေးတယ်တော့စာရိုက်ကနေလာတဲ့စာကအကျွေးတောင်းတဲ့ဘင်းတွေအိမ်ဖို့ရေဖို့မီးဖို့တယ်လီဖုန်းဖို့ပေးဖို့စာတွေပဲလာတာလေဟိုအင်တာနက်ခေတ်ကြီးမှာအီလက်ထရောနစ်ပေးမယ့်တွေနဲ့ငွေပေးငွေယူလုပ်နေကြတာများတော့စာရိုက်ကိုလည်းတိတ်မသုံးကြတော့ဘူးလေအဲဒါကြောင့်စာရိုက်လုပ်ငန်းကဝင်ငွေလျော့တယ်လို့လည်းတချို့ကပြောကြတာပေါ့နော်စာပို့လုပ်ငန်းအကျွေးထူနေလို့မပူပါနဲ့နန္ဒာရေကျွေးတင်ရှင်ပြန်ဆက်ဆိုတဲ့အတိုင်းပဲကွန်ဂရက်စ်တော်ကကဲရမှာပေါ့
တော်ပါသေးရဲ့အမေရိကမှာဗန္ဓာရေးကုမ္ပဏီကြီးတွေမော်တော်ကားကုမ္ပဏီကြီးတွေအကြက်တဲတွေ့ပြီးဆိုရင်ကွန်ဂရက်စ်လွတ်တော်ကပံ့ပိုးပေးနေလို့သာပေါ့
အမေရိကန်စာပို့လုပ်ငန်းကစာရိုက်မင်းကြီးပက်ထရစ်ဒေါ်နာဟျူးကတော့ကွန်ဂရက်စ်လွတ်တော်ကတာဝန်သိသည့်နဲ့စာပို့လုပ်ငန်းရဲ့အကြက်တဲတွေကိုအရေးတယူဆောင်ရွက်ပေးမှဖြစ်မယ်လို့ပန်ကြားထားတယ်တဲ့
American support လုပ်ငန်းကပြည်သူတွေရဲ့အခွန်တွေနဲ့လဲပတ်နေတာပဲမဟုတ်ဘူးလားအန်ဒီရဲ့ပြည်သူကိုယ်စားလှယ်အမတ်မင်းတွေကဒီပြဿနာကိုဖြေရှင်းပေးဖို့တာဝန်ရှိတာပေါ့
ဟုတ်တော့ဟုတ်တယ်ဒါပေမဲ့မဟုတ်ဘူးလို့လည်းပြောလို့ရတယ်နန္ဒာကြီး American support လုပ်ငန်းကပြည်တော်စုအစိုးရစီကနေဓာတ်ရိုက်ဘာထောက်ပံ့မှမရဘူးစားလိုက်ကတစိမ့်ကောင်းရဲ့ support လုပ်ငန်း parcel ပစ္စည်းပို့တဲ့ဒီဝန်ဆောင်မှုလုပ်ငန်းတွေကရတဲ့ငွေတွေနဲ့ပဲလဲပတ်နေရတာ
အန်ဒီရှင်းပြမှာပဲပို့ပြီးတော့ရှုပ်ကုန်ပြီသူတို့အရှုံးပေါ်တော့ Congress ကကဲပါတဲ့သူတို့ငွေနဲ့သူတို့လဲပတ်နေတယ်လို့လည်းပြောပြန်ရော
ပြည်တော်စုအစိုးရရှိကနေထောက်ပံ့တာသာမရတာအဲ့ဒီစာပို့လုပ်ငန်းကြီးတစ်ခုလုံးကိုပြည်တော်စုအစိုးရကနေထိန်းချုပ်ထားတာလေဒီလိုနန္ဒာရဲ့စာပို့လုပ်ငန်းမှာဝင်ငွေနဲ့ထွက်ငွေကမမျှတာလဲပါတာပေါ့နော်စာပို့လုပ်ငန်းရဲ့ငင်းစားဝန်ထမ်းတွေအတွက်ကျန်းမာရေးပြည်သူဆောင်ရှားမှုဈေးကအတော်လေးထောင်းနေဆိုရယ်နောက်လုပ်ငန်းဝင်မှာထိခိုက်နာတရဖြစ်တဲ့ဝန်ထမ်းတွေကိုရောရှိပေးရတာကလေဒေါ်လာ10,000နီးပါးဆိုပဲအခုပြီးခဲ့တဲ့ဧပြီလကနေဇွန်လအထိဝင်ငွေက900ကျိုင်နှုန်းတောင်တိုးခဲ့တာတဲ့ဒါတောင်မှလွန်ခဲ့တဲ့9နှစ်အတွင်းမှာအသုံးစရိတ်ဒေါ်လာတန်ပေါင်း14,000လျှော့ချခဲ့လို့လေအခုနောက်ပိုင်းဆိုလို့ရှိရင်စားလိုက်တွေကိုစနေနေ့မဖွင့်တော့ဘဲနဲ့ပိတ်ထားဖို့အတွက်ကွန်ဂရက်စ်လွှတ်တော်ကိုအဆိုပြုထားရတယ်တဲ့နောက်အငြိမ်းစားဝန်ထမ်းတွေအတွက်ကျန်းမာရေးဆောင်ရှားမှုအစီအစဉ်တွေခါတိုင်းလိုကျွတ်တင်ငွေထုတ်မပေးတော့ဘူးဆိုတဲ့အစီအစဉ်ကိုလည်းစာပို့လုပ်ငန်းကနေလွှတ်တော်ကိုတင်ပြထားရတယ်တဲ့စာပို့လုပ်ငန်းကနေပင်စင်စားတွေအတွက်အငိမ့်စားလာစာကျွတ်တင်ထုတ်ငွေတဲ့ဒေါ်လာတန်ပေါင်း16,000ကိုဗန္ဓာရေးဝန်ကြီးဌာနကိုပို့ပေးထားတာတဲ့အခုအဲ့ဒါတွေပြန်လိုချင်လို့တောင်းနေတယ်တော့
ဟောတော်ပို့ပေးထားတဲ့ပတ်စံကလည်းမနှဲပါလားအန်တီရေ
မြန်မာပေါ့အမေရိကန်စာပို့လုပ်ငန်းမှာဝန်တန်းဥယျာဉ်က9,000-4,000ကျော်တောင်ရှိတာလေစာပို့တဲ့ယင်မော်တော်ကားစီးရင်က23,800ကျော်တယ်လေကဘာမှာမော်တော်ကားစီးရင်အများဆုံးဝန်ဆောင်မှုလုပ်ငန်းတစ်ခုပဲအသုံးစရိတ်လျှော့တဲ့အနေနဲ့စာတိုက်ကြီးတွေနဲ့စာဖြန့်ဖြူးတဲ့ဌာနပေါင်း462ခုအနက်252ခုနဲ့စာတိုက်ငယ်ပေါင်း3,900ကိုပိတ်ပစ်ဖို့စီစဉ်နေတယ်တဲ့အဲ့ဒါကလည်းဆောက်ဖြစ်မှကြောင်းတကာလွှတ်တော်ကိုအဆိုပြုထားတော့မယ်အတိမပြုရသေးဘူးလေ
အိမ်သားကစာတိုက်တွေပိတ်ကုန်မှဒုက္ခပါပဲစာပို့ကားတွေရဲ့ဈေးကလည်းထောင်းပါနော
်2009ခုနှစ်တစ်နှစ်ထဲမှာပဲဓာတ်ဆီကားလန်ပေါင်း444သန်းကုန်နေတဲ့ကုန်ကြဈေးပေါင်းကဒေါ်လာတန်ပေါင်း1,100တဲ့ဒါနဲ့ကြုံတွုံးပြောပြရအောင်မယ်အမေရိကမှာကကားတွေကလက်ရမောင်းစနစ်ဆိုတော့စတီယာရင်တွေကဘယ်မောင်းလीစာပို့တဲ့ကားတွေကတော့လမ်းဘေးကစာတိုက်ပုံးနေတဲ့ဟိုကားပေါ်ကနေလှမ်းထည့်လို့ရအောင်စတီယာရင်ကညာဘက်မှာရှိတာညာမောင်းကားတွေဆိုတာကိုသတိထားမိရလားယင်
အစကတော့သတိမထားမိပါဘူးနောက်တော့မှကြည့်ရတာတမျိုးကြီးဖြစ်နေလို့သတိထားမိနေရဒါနဲ့ American Support လုပ်ငန်းရဲ့နောက်ခံသမိုင်းကြောင်းကိုလည်းဖောက်တယ်ချပါအောင်အန်တီရဲ
့ United States Post Office USPO လို့ခေါ်တဲ့ American Support လုပ်ငန်းကို Benjamin Franklin လက်ထက်က Philadelphia မြို့မှာ1895ခုနှစ်ဇူလိုင်လ26ရက်နေ့ကစပြီးထူထောင်ခဲ့တာလေ1892ခုနှစ်မှာ Post Office Department ဆိုပြီးစာတိုက်ဌာနကြီးကိုဖွဲ့စည်းတယ်1832ခုနှစ်မှာစာပို့လမ်းကြောင်းဧည့်ဥပဒေအရယထာလမ်းတွေကိုဖောက်လုတ်ခဲ့ပြီးတော့နောက်ပိုင်းမှာ American စာပို့လုပ်ငန်းကအကြီးအကျယ်တွင်ကျယ်လာခဲ့တာပေါ့ဒါနဲ့နန္ဒာကြီးစာရိုက်မင်းကြီးဒေါ်နယ်ဟျူးကပြောတယ်စာပို့လုပ်ငန်းမှာအကျက်တဲတွေဖြစ်နေပေမဲ့လို့တဲ့ကျေးလက်ဒေသကစာရိုက်တွေကိုတော့ပိတ်မပစ်ဘူးလို့အာမခံထားတယ်လေ
Rural communities in America will be served by the US Postal Service
ကျင်းတဲ့ဒေသကအတူတူအဆင်ပြေအောင်စာရီကိုဆက်လက်ဖြန့်ဝေသွားမယ်လို့ပြောပြသွားတာလေ။နန္ဒာကြီးအမေရိကန်စာပို့လုပ်ငန်းကအန်တီရို VOA လိုပဲလေ Board of Governors ဆိုတဲ့ဥချုပ်မှုဘုတ်အဖွဲ့ရှိတယ်လေ။စာပို့လုပ်ငန်းဥချုပ်မှုဘုတ်အဖွဲ့ဝင်၁၂ဦးရှိတယ်။၉ယောက်ကိုသမ္မတကအဆိုပြုပြီးတော့အထက်လွှတ်တော်ကအတည်ပြုပေးရတယ်လေ။တချို့ကအမေရိကန်စာပို့လုပ်ငန်းကိုအစိုးရပိုင်ဌာနကြီးလို့ထင်ကြတယ်လေ။အစိုးရပိုင်ဌာနတော့မဟုတ်ဘူးဒါပေမဲ့အမေရိကန်အစိုးရရဲ့တီးခြားလွတ်လပ်တဲ့အုပ်ချုပ်မှုအဖွဲ့အစည်းတစ်ခုသာဖြစ်တယ်တဲ့စာပို့လုပ်ငန်းစစ်ဆေးရေးအဖွဲ့ရှိတယ်နောက်စာပို့လုပ်ငန်းလုပ်ငန်းစစ်အဖွဲ့ချုပ်လည်းရှိတယ်လေစာရိုက်ကနေပါဆယ်အထုပ်တွေစာတွေကိုပဲပို့တာမဟုတ်ဘူးငွေတွေလည်းလွှဲလို့ရတယ်လေSPS လို့အတူကောက်ခေါ်တဲ့ American စာပို့လုပ်ငန်းဟာ Fortune 500 company စီးရင်ဝင်ဖြစ်ပါတယ်။စာဖြန့်ဝေရေးဌာနနဲ့စာတိုက်ပေါင်း 3,100 ကနေနေ့စဉ်စာဆောင်ရေးပေါင်းတန်း 660 အထိနေရာပေါင်း 142 တန်းကိုဖြန့်ဖြူးပေးနေတာဖြစ်ပါတယ်။နေ့စဉ်စာနဲ့ပါဆယ်ပေါင်းတန်းပေါင်း 38,000 ကိုဖြန့်ဝေပေးနေတယ်ဆိုတာကိုတင်ပြရင်းနဲ့ဒီသတင်းပတ်တွေသုတဆုံလင်း American တခွင်စီစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါရှင်။သောတာရှင်ပေါင်းဘဟုသုတဖြာဖြာတိုးပွားကြပါစေရှင်။
ကဲဆိုဝဲစီစဉ်တင်ဆက်တဲ့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေပြန်ပြီးတော့နားဆင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့အင်တာနက်ဆောင်မျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ website မှာပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးဆိုရင်ပူပန်မှုတွေရောပန်းအောင်လုပ်မယ်လို့သဘောတူထားတဲ့အတိုင်းအီရန်ကအဆင့်တိုးလှုပ်ဆောင်ခဲ့တယ်လို့ IAEA နိုင်ငံတကာအမှုမြွှေအေဂျင်စီအကြီးအကဲကပြောကြားလိုက်ပါတယ် EU ဥရောပသမဂ္ဂရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အီရန်နဲ့ P5+1 နိုင်ငံတွေကြားနိုဝင်ဘာလထဲမှာသဘောတူထားတဲ့ပူးတွဲအစီအစဉ်ထဲမှာအဆင့်ဆင့်လှုပ်ဆောင်ဖို့ပါဝင်ပါတယ်အီရန်ဟာသူ့ရဲ့ရာနှုန်း20ယူရေနီယံတန့်စင်ထားတာတွေကိုထက်ဝက်လျှော့ချတာအပါအဝင်စီစဉ်ထားတဲ့အတိုင်းအဆင့်ဆင့်အကောင့်ထဲပေါ်နေတာတွေ့ရတယ်လို့ March လတဲ့ဗီယက်နမ်မှာကျင်းပတဲ့ IAEA ဘုတ်ဖွဲ့ဝင်တွေရဲ့အစည်းအဝေးမှာယူကီယာအာမန်တို့ကပြောကြားလိုက်တာပါ။အီရန်ရဲ့လက်ရှိလုပ်ရက်တွေနဲ့ဂရိပေးထားတဲ့အတိုင်းလှုပ်ဆောင်နေမှုတွေကိုကြည့်ရင်အပြုသဘောဆောင်တဲ့ခြိလှမ်းတွေလှမ်းနေတယ်ဆိုတာသိနိုင်ပေမဲ့ထိတ်တန့်ပြဿနာတွေအားလုံးကိုဖြေရှင်းနိုင်ဖို့လှုပ်ရှားတွေအများကြီးကြံ့နေသေးတယ်လို့ဆိုပါတယ်။အထူးသဖြင့်စီးရေးဆိုင်ရာလုံနိုင်ခြေတွေနဲ့ဆက်နွယ်နေတဲ့ပြဿနာအားလုံးအတွက်ရှင်းလင်းအောင်တော့လုပ်ဖို့လိုအပ်နေတယ်လို့မစ္စတာအမာနိုကပြောပါတယ်။ပူးတွဲလှုပ်ဆောင်မဲ့အစီအစဉ်အတိုင်းအီရန်ဆောင်ရွက်နေကြောင်းမစ္စတာအမာနိုရဲ့အတည်ပြုပြောကြားချက်အတွက် IAEA ဆိုင်ရာအမေရိကန်သံမကြီးဂျိုးဆက်မက်ကမန်နက်စ်ကကြိုဆိုလိုက်ပြီးအီရန်ရဲ့နျူကလ িয়ার အစီအစဉ်ဆိုင်ရာအထူးစိုးရိမ်ရတဲ့အချက်တချို့ကိုစပြီးတင်ပြခဲ့ပါတယ်။IAEA အုပ်ချုပ်ရေးဘုတ်ဖွဲ့ကိုတင်သွင်းတဲ့သူ့ရဲ့အစီရင်ခံစာထဲမှာ လှုပ်ဆောင်ရမယ့်အချက်တချို့ကိုထောက်ပြထားပြီးဥပမာအဖြစ်အီရန်က9ရာခိုင်နှုန်းအထက်ယူရေနီယမ်တန့်စင်မှုတွေကိုရပ်ဆိုင်းဖို့ရန်နှုန်း20အောက်ယူရေနီယမ်ဟက်ဆာဖလိုရိုက်တန့်စင်မှုတွေမလုပ်ဖို့အတွက်လှုပ်ဆောင်ရမှာတွေကိုစတင်ဖို့အရက်က IR40 ရေလေးထုတ်ဓာတ်ပေါင်းပုံမှာဆက်သစ်တွေထပ်ပြီးမတက်ဆင်ဖို့နဲ့ဇန်နဝါရီလ20ရက်ကစပြီးနောက်ထပ် IR40 လောင်စာတွေထပ်ပြီးမဆန်းဖို့ဒါမှမဟုတ်ထပ်ပြီးမထုတ်ဖို့ပါပါဝင်ပါတယ်ဒီပူးတွဲလှုပ်ဆောင်ရေးအစီအစဉ်ဟာအီရန်နဲ့တန်တမာရေးအဖြေရှာဖို့ကြိုးစားရမှာကျွန်တော်တို့တဲ့အချိန်ပိုပြီးရလာစီမှာဖြစ်တယ်လို့လည်းတန်မကြီးမက်မန်နက်ကပြောကြားပါတယ်နောက်ဆုံးအချိန် February လထဲမှာကျင်းပခဲ့တဲ့P5+1 နိုင်ငံတွင်နဲ့အီရန်တို့အကြားဆွေးနွေးပွဲဟာလည်းအကျိုးရှိတယ်လို့ဆိုပါတယ်။ဒါဟာနျူကလ িয়ার ပြဿနာအဖြေရှာရေးမှာရေရှည်ကောင်းမွန်မှုကိုရစေခဲ့တဲ့ဆွေးနွေးပွဲဖြစ်ပြီးရှေ့ဆက်ရမယ့်လုပ်ငန်းအတွက်ပြတ်သားတဲ့ဘောင်ချနိုင်ခဲ့တာလို့ဆိုပါတယ်။နောက်ထပ်ကျင်းပမယ့်နိုင်ငံရေးအဆင့်ဆွေးနွေးပွဲကိုတော့ March လထဲမှာဗီယက်နမ်မှာကျင်းပမှာပါ။အီရန်အစိုးရအနေနဲ့ IAEA ကိုထူးခြားတဲ့ပြဿနာအလုံးအထူးသဖြင့်စီရင်လှုပ်ဆောင်မှုနဲ့ဆက်နွယ်ပြီးတကယ်အနှစ်သာရတွေကိုတုံ့ဆိုင်မနေပဲတင်ပြပြီးအပြည့်အဝပူးပေါင်းဆောင်ရွက်ဖို့တန်မာကြီးမက်မန်နက်စ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုအီရန်ဘက်ကနေအပြည့်အဝပူးပေါင်းဆောင်ရွက်မှသာအီရန်ရဲ့နျူကလ িয়ার ပြဿနာကိုရေရှည်ဖြေရှင်းရေးမှာအဓိကကျတဲ့ငင်းချမ်းတဲ့လုပ်ငန်းတွေအတွက်လှုပ်တယ်လို့ပြောနေတဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကို IAEA ရဲ့အနေနဲ့ကွဲကွဲပြားပြားခွဲခြားနိုင်မှာဖြစ်တယ်လို့လည်းသမဂျီမက်မန်နက်ကပြောပါတယ
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
တော်ရှင်နေကူနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့အာဝတာဖြစ်ပြီးတော့ VOE ရဲ့အာဝမဟုတ်တော့ဒီပေးရပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီတစ်ချိန်နေ့လယ်7နာရီကနေ10နာရီတစ်ချိန်ပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ် VOE အမေရိကန်တန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းချင်းချုပ်ကိုဦးစံမိုးရေကတလဲချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
ခရိုင်းမီးယားဒေသကိုအချုပ်ချာအာဏာပိုင်လွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်သိမှတ်ပြုတဲ့အကြောင်းအမင်းကြေညာချက်တစ်ခုကိုရုရှားသမ္မတမစ္စတာပူတင်ကလက်မှတ်ရေးထိုးလိုက်ပါလေခရိုင်းမီးယားဒေသဟာယူကရိန်းနိုင်ငံအတွင်းကနေလွတ်လပ်တဲ့နိုင်ငံတစ်နိုင်ငံအဖြစ်သတ်မှတ်ဖို့အတွက်ဆန္ဒခံယူဝဲကျင်းပခဲ့ရမှာမဲပေးသူရေးတပ်ရဲ့68ရာခိုင်နှုန်းကထောက်ခံတဲ့အကြောင်းကြေညာခဲ့ပြီးနောက်တနေ့မှာအခုလိုမစ္စတာပူတင်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခရိုင်းမီးယားဒေသကိုယူကရိန်းနိုင်ငံတွေခွဲထုတ်ဖို့ရေထောက်ခံပေးတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ရုရှားအစိုးရရဲ့တာဝန်ရှိသူတွေပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကပိတ်ဆို့အရေးယူမှုတွေပြုလုပ်တဲ့အကြောင်းကြေညာပြီးနာယီပိုင်းအတွင်းမှာပဲရုရှားဘက်ကအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။အစ္စရေးနဲ့ညီညာရေးသဘောတူညီချက်ရရှိဖို့အတွက်ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့စွန့်စားဖို့ပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်ကိုအမေရိကန်သမ္မတဘရက်အိုဘားမားကတိုက်တွန်းလိုက်ပါတယ်။မစ္စတာအိုဘားမားနဲ့ပါလက်စတိုင်းသမ္မတတို့ဟာတနင်္လာနေ့မှာအင်ပီရိုမှာတွေ့ဆုံပြီးရှိမဆက်နိုင်မဲ့ဖြစ်နေတဲ့အရှိ11အရေးကိုဆွေးနွေးကြတာဖြစ်ပါတယ်လီဗျားနိုင်ငံကနေတရားမဝင်ရေနံစိမ်းတွေပြပကိုတင်ပို့ဖို့တင်ဆောင်သွားတဲ့ရေနံတင်သင်္ဘောတစ်စီးကိုအမေရိကန်ရေတပ်ကနေတားဆီးနိုင်ခဲ့တဲ့အတွက်လီဗျားအစိုးရကအမေရိကန်ပြည်ထောင်စုကိုကျေးဇူးတင်ကြောင်းပြောဆိုလိုက်ပါတယ်အဲ့ဒီရေနံတင်သင်္ဘောဟာစိုက်ပရက်စ်နိုင်ငံရဲ့အနီးနိုင်ငံတကာရေပိုင်နဲ့အတွင်းမှာရောက်ရှိနေချိန်မှာအမေရိကန်ရေတပ်ရဲ့ကွန်မန်ဒိုအဖွဲ့ဖြစ်တဲ့ Navy Sea ကနေစီးနင်းသိမ်းပိုက်လိုက်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကတင်းတင်းလာနေမှာပြောဆိုပါတယ်ခင်ဗျာ
ကဘာတရင်ချင်းချုပ်ကိုဦးစံမိုးဝေချင်ညာခဲ့တာပါဒီမနက်အစည်းအဝေးထုတ်လို့ရေးမှုကမတ်ခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ် VOA American အသံမနက်ဖတ်မြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 1.13 လိုင်းဒိုမီတာ32 kHz 935နဲ့လိုင်းဒိုမီတာ39 kHz 0925တို့ကနေအသံလွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.